SBS Audio is supported by advertising.
သင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာပါ sbs.com.au/burmese မှာပုံမှန်ထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိများရှင်ဥရောပတိုက်အာရှတိုက်နဲ့အာဖရိကမှာဝက်သက်ရောဂါအဖြစ်များနေပြီးဩစတြေးလျနိုင်ငံမှာလည်းကူးစက်ပြန့်ပွားမှုတချို့ဖြစ်နေတယ်ဆိုပြီးစိုးရိမ်မကင်းမှုဖြစ်နေကြပါတယ် New South Wales ပြည်နယ် Victoria ပြည်နယ်နဲ့ ACT ဒေသတို့မှာဝက်သက်ရောဂါကူးစက်မှုတချို့ဖြစ်နေလို့တက်လှမ်းမှုမြင့်တင်ထားပါတယ်ဝက်သက်ကဘသူတွေအတွက်အန္တရာယ်ရှိသလဲဘလို့ကာကွယ်နိုင်မလဲဆိုတဲ့အကြောင်းရေးထားတဲ့ Ruth McHugh Dillon ရဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုဆိုရင်ကျမတို့တွေဟာနာရီယူတာတွေချောင်းဆိုးတာတွေနဲ့အပြားတက်ရင် COVID-19 ရောဂါဖြစ်မလားဆိုပြီးတော့အဲ့ဒီရဲ့ရောဂါလက္ခဏာနဲ့ရင်းနှီးသွားပြီးဖြစ်ပါတယ်ဒါပေမဲ့အခုဆိုရင်ကျန်းမာရေးအာဏာပိုင်တွေကဝက်သက်ယောဂါနဲ့သူ့ရဲ့လက္ခဏာတွေကိုတတိထားစောင့်ကြည့်ကြဖို့တတိပေးလာပါတယ်။အင်မတန်ကိုကူးစက်မြန်တဲ့ဝက်သက်ယောဂါကိုဆစ်ဒနီမြို့မဲလ်ဘန်မြို့ဘရစ်စဘန်နဲ့ ACT ဒေသမှာတွေ့ရှိခဲ့ပြီးတဲ့နောက်တတိပေးချက်ထွက်ပေါ်လာတာဖြစ်ပြီးပြည်ပနိုင်ငံကနေဩစတြေးလျမှာကူးစက်မှုဖြစ်နိုင်ခြေများပါတယ်။ဝက်သက်ရဲ့လက္ခဏာတွေထဲမှာအပြားတက်ခြင်း၊မျက်လုံးနာကျင်ခြင်း၊ချောင်းဆိုးခြင်းတွေပါဝင်ပြီးကောင်းနဲ့အရေးပြားပေါ်မှာအနီးကွက်ကလေးတွေပေါ်လာတာမျိုးဖြစ်တတ်ပါတယ်။ဝက်သက်ယောဂါဟာကူးစက်ဖို့အလွယ်ဆုံးယောဂါတဲ့ပါဝင်တယ်လို့ New South Wales ကျန်းမာရေးဌာနကကူးစက်ယောဂါဆိုင်ရာဒါရိုက်တာဒေါက်တာခရစ်စတင်ဆလယီကပြောပါတယ်
။ And it spreads through aerosols in the air. It's so infectious that Sometimes people have actually acquired measles from coming into the same room that a person with measles was. Lee Tega ye mo ye mo
ri ga ni ta sin pyan paw nai ma re. Ai di do imitan ko ku se lwe ku ba re. Kwe te yoga shi de lu tiao nei thain khe de akhan the ko win mi da ne ku se khan ya nai ma re. Yoga shi tu ga ai di akhan the ya ni lun khe de na nai ka de ga thwet khwa twa da daw ku se nai te de a nei tha myo phit de lo shin pya khe ba re.ဩစတြေးလျနိုင်ငံမှာဝက်သက်ယောဂါနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးမှုနှုန်းက95ရာခိုင်နှုန်းရှိလို့မြင့်တက်တယ်ဆိုပေမဲ့အဲ့ဒီယောဂါဟာဆေးမထိုးထားတဲ့လူတွေကိုရွေးပြီးကူးစက်တာမျိုးတွေလုပ်နိုင်တယ်လို့ပြောပါတယ်။လူမှုအတိုင်းဝိုင်းထဲကလူတချို့ဟာခုခံအားမရှိတဲ့လူဒါမှမဟုတ်တခြားကျန်းမာရေးအခြေအနေကြောင့်ကာကွယ်ဆေးနဲ့မတက်တဲ့လူနဲ့အသက်ငယ်လွန်းလို့ကာကွယ်ဆေးထိုးလို့မရသေးတဲ့အရွယ်စသဖြင့်အခြေအနေမျိုးစုံရှိနိုင်တယ်လို့ပြောပါရယ
် We need everybody to be protected to protect those people that can't be vaccinated and also children aged between 6 months and 12 months of age before they get their first vaccine their mother's antibodies are just wearing off in their system so those young babies are vulnerable to measles It can lead to a nasty pneumonia. Sometimes it can cause encephalitis. And then rarely there's a very severe condition called
pan-encephalitis.အသက်6လနဲ့တနည်းအကြာရှိတဲ့ကလေးငယ်တွေပရမဆုံးကာကွယ်ဆေးကိုမထိုးရသေးတဲ့လူတွေနဲ့မိခင်ရဲ့ယောဂတိုက်ဖြတ်ရေးအာဏိသင်တွေကျဆင်းလာတဲ့အချိန်ဖြစ်တာကြောင့်ဝက်သက်ယောဂဟာကလေးငယ်တွေအတွက်အန္တရာယ်ဖြစ်နိုင်တဲ့အတွက်လူတိုင်းကတခြားလူကိုကာကွယ်မှုလုပ်ဖို့လိုအပ်ပါတယ်။အဲ့ဒီယောဂကနေဆိုးရတဲ့နျူမိုနီးယားယောဂအဆင့်ဖြစ်နိုင်ပြီးတခါတရံအုံနောက်ရောင်မှုဖြစ်စေတဲ့ encephalitis ကနေဝေးဝေးတယောက်ကတော့အင်မတန်ဆိုးရတဲ့ pain encephalitis ဖြစ်တတ်ပြီးအဲ့ဒီလိုယောဂါဟာဝက်သက်ဖြစ်ပြီး9နှစ်နဲ့10နှစ်အကြာမှဖြစ်တတ်ပြီးတော့သေဆုံးမှုတွေအဖြစ်ဖြစ်နိုင်တယ်လို့ပြောပါရယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကဘာတဝမ်းလုံးမှာကာကွယ်ဆေးထိုးတဲ့နှုန်းကျဆင်းသွားလို့ကဘာတစ်လွှားမှာဝက်သက်ယောဂါအများပြားကူးစက်မှုဖြစ်နေကြပါရယ်ဥရောပမှာတစ်နှစ်အတွင်းဝက်သက်ကူးစက်မှုနှုန်းဟာ943ဦးရှိရာကနေ4200အထိအဆက်မတန်များပြားလာတဲ့အတွက်က ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးချက်တွေထုတ်ပြန်ခဲ့ပါတယ်။ Doherty Institute and Royal Melbourne ဆေးရုံကကူးစက်ရောဂါနဲ့အများပြည်သူကျန်းမာရေးဆိုင်ရာဒေါက်တာ Catherine Gibney ကတော့အခုလိုရှင်းပြထားပါတယ်။
Throughout the world, there are many countries, and particularly those low-income countries where the health infrastructure is quite vulnerable, where vaccination rates really fell a lot during COVID. And there are quite a lot of countries where one in three kids have not received any measles vaccine. And some of those countries with high numbers of unvaccinated kids are places where there's quite a lot of travel between Australia and those countries, including
India, Pakistan, and the U.S. COVID-19 has been a lot of season to come to the U.S. The U.S. countries are going to be a lot of people who are going to be a lot of people who are going အဲ့ဒီလိုကာကွယ်ဆေးမထိုးရသေးတဲ့ကလေးတွေအများပြားတဲ့နိုင်ငံတချို့စီကိုဩစတြေးလျနိုင်ငံသားတွေအများပြားသွားလာမှုရှိပြီးတော့အဲ့ဒီအထက်မှာအိန္ဒိယ၊ပါကစ္စတန်၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ပါဝင်တယ်လို့ပြောပါရစေ။ဩစတြေးလျနိုင်ငံမှာ Measles Mumps Rubella MMR ဆိုတဲ့ကာကွယ်ဆေးကိုနှချောင်းထိုးပေးလေရှိပြီး1966ခုနှစ်နောက်ပိုင်းမွေးတဲ့လူတွေအနေနဲ့အခမဲ့ထိုးနိုင်ပါတယ်။အကြောင်းရင်းကတော့1966ခုနှစ်မတိုင်ခင်မှာမွေးတဲ့လူတွေမှာကလေးငယ်ဘဝကလေးကအဲ့ဒီယောဂါနဲ့ရင်းနှီးမှုရှိပြီးအဲ့ဒီအတွက်ကိုယ်ခံအားကသဘောဝအတိုင်းအလိုအလျောက်ရှိနေပြီးသားဖြစ်တဲ့အတွက်1966မတိုင်ခင်မွေးတဲ့လူတွေကတော့ထိုးစရာမလိုတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာဝက်သက်ယောဂါကာကွယ်ဆေးခံယူမှုနှုန်းများပြားတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့က2014ခုနှစ်တုန်းကဩစတြေးလျနိုင်ငံကိုဝက်သက်ယောဂါကင်းစင်တဲ့နိုင်ငံအဖြစ်တောင်းကြေညာခဲ့တယ်လို့ဒေါက်တာ Gibney ကရှင်းပြပါတယ
် meaning that we don't have ongoing transmission and we've maintained that we've maintained up to now although there's a little bit of concern currently vaccination rates that are high enough to be sure that we willcontinue to be measles free but if vaccine rates fall then that is at risk and it has happened in other countries like the UK where they you know received this WHO elimination status but then it was revoked
because of that Australia မှာကူးစက်ပြန့်ပွားမှုမရှိခြင်းဖြစ်ပြီးအဲ့ဒီအတိုင်းအခုထိထိန်းသိမ်းထားနိုင်ခဲ့ခြင်းဖြစ်ပါတယ်အခုလောလောဆယ်တော့စိုးရင်စရာအနည်းငယ်ရှိပေမဲ့ကာကွယ်ဆေးထိုးမှုနှုန်းမြင့်မားနေစေဖြစ်လို့ဝက်သက်ယောဂါကင်းစင်တဲ့နိုင်ငံအဖြစ်ဆက်လက်ရတည်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ဆေးခံယူမှုနှုန်းကျဆင်းသွားတာနဲ့အန္တရာယ်တွေကျရောက်နိုင်ပါတယ်။အဲ့ဒီလိုကာကွယ်ဆေးထိုးတဲ့နှုန်းကျဆင်းတဲ့ဖြစ်ရာမျိုးကို UK လိုတခြားနိုင်ငံတွေမှာကြုံရတဲ့အတွေ့အဲ့ဒီလိုနိုင်ငံကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကဝက်သက်ယောဂါကင်းစင်တဲ့နိုင်ငံတွေရဲ့စည်ရင်းထဲကနေပယ်ထုတ်လိုက်ပြီးUK နိုင်ငံမှာဝက်သက်ယောဂါကူးစက်မှုနှုန်းများပြားလာတာကိုမြင်တွေ့ရမှာဖြစ်တယ်လို့ပြောပါရစေ။ဒေါက်တာ Gibney ရဲ့အဆိုအရဩစတြေးလျနိုင်ငံမှာကာကွယ်ဆေးထိုးတဲ့နှုန်းမြင့်မားပေမဲ့အခုဆိုရင်ကျဆင်းလာနေတဲ့အနေအထားရှိနေပြီးကာကွယ်ဆေးထိုးတဲ့နှုန်းပြန်လည်ဥမော့လာအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါရစေ။ရိုးရာယဉ်ကျေးမှုမတူဘာသာစကားမတူတဲ့လူမှုအတိုင်းအဝိုင်းတွေကြားကာကွယ်ဆေးထိုးတဲ့နှုန်းဘယ်လောက်ရှိတယ်လဲဆိုတဲ့ data အချက်လက်တွေသိပြီးများများဆက်စားမရှိဘူးလို့လဲသူမကပြောပါတယ
် But we know from COVID that there is the risk that people in these communities are left behind in terms of not getting the information they need
ဒါပေမဲ့ COVID ကာလတုန်းကကျမတို့သိရတာကတော့အင်္ဂလိပ်ကမပြောတဲ့တချို့လူမှုအတိုင်းဝိုင်းတွေဟာကာကွယ်ဆေးနဲ့ပတ်သက်လာရင်နောက်ကျကြံတာမျိုးတွေတွေ့ခဲ့ရပြီးသူတို့တွေဟာလိုအပ်တဲ့သတင်းအချက်အလက်တွေကိုမသိရတာတွေလက်ရှိရှိနေတဲ့ကာကွယ်ဆေးအပေါ်အယုံကြည်မရှိတာမျိုးတွေဖြစ်ခဲ့တယ်လို့ပြောပါရယ်အဲဒီလိုအနေအထားကစိုးရိမ်မကင်းစရာဖြစ်တယ်လို့ဒေါက်တာ Gibney ကပြောဆိုလိုက်ပြီးအကြောင်းရင်းကတော့ကာကွယ်ဆေးထိုးတဲ့နှုန်းကျဆင်းသွားရင်ယောဂါကူးစက်မှုနှုန်းမြင့်မားလာမှာဖြစ်တဲ့အတွက်ဖြစ်တယ်လို့ရှင်းပြပါရယ် Royal Australian College of General Practitioners ရဲ့ဥက္ကဋ္ဌဒေါက်တာနီကိုဟီဂင်းစ်ကဝက်သက်ယောဂါအတွက်လိုအပ်တဲ့ကာကွယ်ဆေးနှချောင်းကိုထိုးဖို့တိုက်တွန်းလိုက်ပြီးဆေးထိုးပြီးသားလားမပြီးသေးဘူးလားဆိုတာသိချင်ရင် လုံနိုင်တဲ့နည်းလမ်းတွေရှိတယ်လို့အခုလိုရှင်းပြပါရစေ
In Australia we do have a record and previously that's been in a book and so some parents will have recorded that we can also check people's
Australia နိုင်ငံမှာကာကွယ်ဆေးထိုးခြင်းနဲ့ပတ်သက်တဲ့ဆိုင်းယားမှတ်တမ်းတွေရှိပါတယ်အရင်တုန်းကဆိုရင်စာအုပ်ထဲမှာမှတ်သားထားတာပါတချို့မိဘတွေမှာအဲ့ဒီမှတ်တမ်းတွေရှိနေစေဖြစ်နိုင်ပါတယ်ဒါမှမဟုတ်ရင်လည်းသွေးကိုစစ်ကြည့်ပြီးကာကွယ်ဆေးထိုးပြီးသားလားမထိုးသေးဘူးလားဆိုတာကိုလည်းသိနိုင်တယ်လို့ရှင်းပြထားပါတယ်။ဒေါက်တာဟီဂင်စ်ရဲ့အကြံပြုချက်အရမိမိရဲ့ကာကွယ်ဆေးမှတ်တမ်းကိုသိချင်ရင်ဒါမှမဟုတ်ယောဂလက္ခဏာခံစားနေရရင်မိမိရဲ့ GP ဆရာဝန်ကိုသွားတွေ့ဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့မိမိမှာဝက်သက်ယောဂဖြစ်နေတယ်လို့တန်တရားဖြစ်ရင်တော့ဆရာဝန်စီမသွားခင်အရင်ဆုံးဖုန်းဆက်ဖို့အရေးကြီးပါတယ်။ဒါမှသာလျှင် GP ဆရာဝန်ဘက်ကနေဆေးခန်းမှာဒီလိုကူးဆက်လွယ်တဲ့ယောဂမကူးဆက်နိုင်အောင်ပြင်ဆင်ထားနိုင်မှာဖြစ်တယ်လို့ပြောထားတဲ့အကြောင်းတင်ဆက်လိုက်ပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မြဝေမှတ်ချက်ပေးပါ